အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအဖြစ်အမည်တင်သွင်းခံရသူ Rex Tillerson ကိုအတည်ပြုနိုင်ရေးအထက်လွှတ်တော်အမေရိကန်နိုင်ငံသားဆက်ဆံရေးကော်မတီကကန့်ကွက်မဲ့10မဲထောက်ခံမဲ့17မဲနဲ့တင်းလာနေကအတည်ပြုပေးလိုက်ပါပြီ။သူ့ကိုတရားဝင်အတည်ပြုနိုင်ရေးကိုတော့လွှတ်တော်တရားလုံးကဆက်ပြီးတော့မဲခွဲဆုံးဖြတ်ရမှာပါ။နိုင်ငံသားရဲ့ဝန်ကြီးဖြစ်လာဖို့တည်ကြတယ်လို့ဖြစ်နေပြီလို့တော့ဆိုနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာစာမျက်နှာမှာအမေရိကန်နိုင်ငံသားရဲ့မူဝါဒအောင်မြင်ရေးအတွက်အဓိကတန်တမာရေးရာမှာတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာတစ်ချိန်လုံးက Exxon Mobil ဂျီနာကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်ခဲ့ပြီးတော့နိုင်ငံသားဆက်ဆံရေးမှာတွေ့ကြုံနေသူဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတကာကလူခွင့်ရေးချင်းတွေပေါ်စိတ်ဝင်စားမှုရှိပါမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အပြည့်စုံကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Rex Tillerson ဟာ Exxon Mobil ဂျီနာကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်စဉ်ကရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့တာကြောင့်သူ့ကိုခန့်အပ်မဲ့နိုင်ငံသားရေးဝန်ကြီးတာဝန်ကိုဘယ်လိုက်မှုမရှိဘဲအပြည့်အဝထမ်းဆောင်နိုင်မှာမလားဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြတာပါ။အထက်လွှတ်တော်မှာဩဇာရှိတဲ့အမတ်တဦးလည်းဖြစ်လက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့အာရီဇိုနာပြည်နယ်အထက်လွှတ်တော်မှဂျွန်မက်ကင်းကလည်းအစောပိုင်းမှာတီလာဆန်နဲ့ရုရှားသမ္မတတို့ရဲ့ရင်းနှီးလာတဲ့ဆက်ဆံမှုတွေရှိခဲ့တဲ့အတွက်ထောက်ခံမဲ့ပေးဖို့ဝင်လင်းနေခဲ့ပေမဲ့လည်းတင်းငွေတွေကတော့သူ့အနေနဲ့ထောက်ခံမဲ့ပေးမယ်လို့ပြောကြားလိုက်ပါတယ်။တလဆန်ဟာ Exxon Mobil ကုမ္ပဏီအကြီးအကဲတဦးဖြစ်ရုရှားနဲ့အရှေ့လေပိုင်းဒေသတွေအတွက်နှစ်ပေါင်းများစွာတာဝန်ယူဆောင်ရွက်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့တာမှမိမဲ့အာရှဒေသနဲ့ပတ်သက်လို့အတွေ့အကြုံလုံးဝမရှိသူတဦးဖြစ်တယ်လို့ HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ
်။ Rex Tillerson has no experience with Burma and seems to not know much about Asia. He has already made a very big mistake in
Rex Tillerson ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အတွေ့အကြုံရှိသူတောင်မဟုတ်ပါဘူး။နောက်ပြီးတော့အာရှတိုက်အကြောင်းလဲသိတဲ့သူတူမဟုတ်ပါဘူး။တောင်တုပ်ပင်လယ်ပြင်မှာတရုတ်နိုင်ငံကကျွန်းနေတိဆောက်နေတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကိုစိန်ခေါ်သွားမယ်ဆိုပြီးတော့မှားရင်ပြောဆိုခဲ့ပြီးဖြစ်ပါတယ်။ Trump ကိုနဲ့ကလည်းထိုင်ဝမ်ကျွန်းကိစ္စနဲ့ပတ်သက်လို့ကြီးမားတဲ့စိုးရိမ်မှုတွေထွက်ပေါ်စီမဲ့ပြောဆိုမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်။
အမေရိကန်ဆိုရဟာကဘာတလောကလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာကိုအစဉ်တစိုက်ထောက်ပြဝေဖန်ခဲ့ပေမဲ့သမ္မတထရမ့်အဆိုရကတော့လူခွင့်ရေးကိစ္စတွေကိုအခုချိန်ထိစိတ်ဝင်စားမှုမပြသေးတဲ့အတွက်လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့လည်း Brad Adams ကပြောပါတယ
် We are very concerned about whether or not this new administration knows very much about Asia whether it cares about Asia
Trump ဆိုရတဲ့အနေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့အာရှအရေးကိစ္စကိုအမှန်တကယ်စိတ်ဝင်စားရလားဆိုတဲ့အပေါ်ကျွန်တော်တို့အနေနဲ့အများကြီးစိုးရိမ်မိပါတယ်။အခုချိန်မှာတော့တယ်ရဆန်အနေနဲ့အာရှအရေးကိစ္စတွေကိုစိတ်အားထက်သန်ပြီးတော့ကြွမ်းကျင်မှုရှိတဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးခန့်မာစေလို့မျှော်လင့်ပါတယ်။တမရအီယူရောမှာတာဝန်ထမ်းဆောင်မဲ့အမျိုးသားလူမျိုးရေးအကြံပေးရာထူးကိုလည်းအာရှအရေးကိစ္စတွေထဲကိုထဲထဲဝင်ဝင်တရှိနားလည်သူကိုခန့်မာစေလို့ဆုတောင်းပါတယ်။အခုချိန်မှာတော့ဘာကိုမှအတက်ပြောလို့မရနိုင်သေးပါဘူး။
သမ္မတဘာရက်အိုဘားမားအဆိုရလက်ထက်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ထောက်ခံအားပေးမှုတွေရှိခဲ့ပြီးတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းအစဉ်တစိုက်ဝေဖန်ပြောဆိုခဲ့တာပါ။ဒါကြောင့်လဲလူခွင့်ရေးကိစ္စတွေအပါအဝင်အာရှဒေသကိုစိတ်ဝင်စားမှုအခုချိန်မပြသေးတဲ့ထရမ့်အဆိုရလက်ထက်မှာအာရှဒေသနဲ့မြန်မာနိုင်ငံအပေါ်ထားရှိမဲ့ policy တွေပြောင်းလဲမှုတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်နေပါတယ်။ Georgetown တက္ကသိုလ်ကမြန်မာအရေးကြွန့်ကျင်သူပါမောက်ခ Davis Steinberg ကတော့အာရှတိုက်ဟာအမေရိကန်အတွက်အရေးပါတဲ့ဒေတာတစ်ခုဖြစ်တာကြောင့် Trump အနေနဲ့အာရှတိုက်ကိုအာရုံစိုက်ဖို့လိုတယ်လို့ပြောပါတယ်
။ The change in policy came about because of the Obama administration and Hillary Clinton was deeply involved in it. And so whether they
were ကတော့ညီမနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရ policy တွေပြောင်းလဲချမှတ်ခဲ့တယ်ဆိုတာဟာသမ္မတ Obama အစိုးရအကြောင်းဖြစ်တဲ့အကြောင်းနောက်ပြီး Hillary Clinton ကိုယ်တိုင်ကလည်းထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့အတွက်ဖြစ်တယ်လို့ပြောပါတယ်။အိုဘားမားအစိုးရကချမှတ်ခဲ့တဲ့ policy ကြောင့်ဆိုပြီး Trump အစိုးရကလက်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်လာလိုက်မယ်လို့သူ့အနေနဲ့မထင်ကြောင်းမြန်မာပြည်ဘက်ကလည်းဘလို့ဖြစ်မယ်ဆိုတာတိတိပပပြောဆိုထားမှုမရှိသေးကြောင်းမြန်မာနိုင်ငံထဲမှာတစုံတရာအပြောင်းအလဲဖြစ်သွားခဲ့မယ်ဆိုရင်တော့အိုဘားမားအစိုးရအနေနဲ့ assault တလျင်ဆုံးဖြတ်ချက်ချပြီးလုပ်ခဲ့တယ်ဆိုတာမျိုး Trump အစိုးရကပြောကောင်းပြောလာနိုင်ကြောင်းဒါဟာဖြစ်နိုင်ခြေရှိတဲ့အလားအလာတစ်ခုဖြစ်တဲ့အပြင်အဲ့ဒီလိုပြောတဲ့အတွက်အမေရိကန်အစိုးရအနေနဲ့ policy ပြောင်းလှုပ်ဆောင်သွားမယ်လို့ဆိုလိုတာမဟုတ်ဘူးလို့သူကပြောသွားတာပါ။အရှေ့တောင်အာရှဒေသဟာအမေရိကန်အတွက်ပထဝီအနေအထားအရအရေးပါတဲ့ဒေသဖြစ်ကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကျင်းပတိုင်းအမေရိကန်သမ္မတကိုဖိတ်ကြားလက်ရှိတာကြောင့်သမ္မတ Trump အနေနဲ့အာဆီယံနိုင်ငံတွေကိုအလေးပေးဆက်ဆံမှုလိုအပ်တယ်လို့လည်းပါမောက်ခ Steinberg ကထောက်ပြပါတယ်။ နဝါရီ20ရက်နေ့မှာကျင်းပတဲ့တမရဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာချိန်ဆဘွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမေရိကန်ဆိုင်ရာမြန်မာသားအမတ်ကြီးဦးအောင်လင်းကတော့တမရထရမ့်အစိုးရလက်ထက်အတွင်းနိုင်ငံဆက်ဆံရေးတွေတိုးတက်ကောင်းမွန်လိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ